္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊အီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးသွားမှာပါ။ပြီးသွားရင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရအောင်မှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOA TV အစီအစဉ်တွေကိုကြည့်ရှုအားပေးပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အစာတွေကိုပြောပြချင်ပါတယ်။ VOA ကိုကျေးဇူးတင်ကြောင်းစာရေးလာတဲ့သောရရှင်တယောက်ကတော့ရန်ကုန်မြို့ဗုဒ္ဓထောင်43လမ်းကဦးဝင်းဖေဖြစ်ပါတယ်။ VOA ကပို့ပေးလိုက်တဲ့2012ခုနှစ်အတွက်ပြည်ကတင်ကိုလက်ခံရရှိတဲ့အတွက်ကြောင့်မို့ကျေးဇူးတင်ပါတယ်။ VOA ဝန်ထမ်းတွေရဲ့ဓာတ်ပုံတွေတခြားအမတ်တရလက်ဆောင်ပစ္စည်းတွေလည်းပို့ပေးပါတဲ့။ဟုတ်ကဲ့ပါကျမတို့စီကအတက်ပုံတွေထုတ်ဖြစ်တယ်အမတ်တရလက်ဆောင်တွေပို့ပေးတဲ့အခါဆိုရင်လေသောရရှင်တွေတက်နိုင်သမျှမြန်များစီရအောင်လို့ပို့ပေးနေပါတယ်နော်ပြီးခဲ့တဲ့တစ်ပတ်ကသောရရှင်တယောက်ကိုပြန်ကြားပေးခဲ့တယ်လို့ပဲလောလောဆယ်ကျမတို့စီကဘာလက်ဆောင်မှပို့ဖို့အစီအစဉ်မရှိသေးပါဘူးရှင်လည်းကြိုပြီးတော့အကြောင်းကြားကြေညာပါမယ်ရှင်မန္တလေးမြို့မစိုးရင်တိုက်သစ်ဓမ္မဝေဒကူကျောင်းကဖုံဖုံဥကုလာနန္ဒာကတော့ VOA ရဲ့ပင်တိုင်သောရရှင်တူဖြစ်ပုံရပါတယ်ဒီဖုံဖုံက
ဦးစင်းက VOA ကိုအမြဲနားဆင်သူပါတခါတလေ VOA သတင်းတွေနားထောင်ရင်ဝင်းသာလွန်းလို့မျက်ရည်များတော်ဝဲမိပါတယ်ဧပြီ30ရက်ညနေ6နာရီမှာထုတ်လွှင့်လိုက်တဲ့အမေစုနဲ့ NLD ကိုယ်စားလှယ်တွေလွတ်တော်တက်မယ်ဆိုတဲ့သတင်းမျိုးတုန်းကပေါ့ကြုံတုံးအမေစုကိုလည်းပြောပေးပါဦးအမေစုရရှိထားတဲ့နိုင်ငံတကာစုတစိတ်တွေနဲ့အတူရိုက်ထားတဲ့ပိုစတာလေးတစ်ခုလောက်မြင်ကျင်လို့ပါမြန်မာအမျိုးသမီးငယ်တွေအတူယူအားကြစေကျင်လို့ပါတမရကြီးကိုလည်းဘလို့အတားအဆီးတွေရှိပါစေမမှုဘူးဆိုတဲ့စိတ်ဓာတ်နဲ့တိကျမှန်ကန်ခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့အနာဂတ်နိုင်ငံတော်ကိုဖန်တီးနိုင်ပါစေလို့ပြောပြပါအမေစုလည်းကိုကျမ်းမှာစိတ်ချမ်းသာစွာနဲ့ပြည်သူတွေအပေါ်မေတ္တာတရားတွေတည်တဲ့ပို့ပြီးတော့ပေးနိုင်ပါစေရွေရွေအတန်လွင့်ဌာနကမိသားစုတွေနဲ့တကွမြန်မာပြည်သူပြည်သားအပေါင်းလဲဆင်းရဲခတ်သိမ်းကျဉ်းကျဉ်းကြပါစေ
ပေးရစုနဲ့ပြေပါစေဖုံဖုံရေဖျူရီကိုနားဆင်နေဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်အခုတော့ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ရရှင်နေရေးလာတဲ့ပေးစာတွေကိုအရင်ဖော်ပြပေးပါမယ်နော်ဒီစာရီပြီးသွားရင်တော့သောရရှင်ရဲ့အရင်ဖွင့်စာတွေကိုဒီတစ်ပတ်ခက်များများလေးဖော်ပြပေးသွားဖို့အစီအစဉ်ထားပါတယ်ရှင်။ VOA အစီအစဉ်နေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့တစ္ဆာဆိုတဲ့သောရရှင်မှာသူကဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်ခြင်းလို့ပါဆိုပြီးတော့လည်းရေးလာပါတယ်
။မြမပြည်ကပေးစာစကားပြောကြရအောင်နဲ့မတူတာလေးတွေကိုအရန်ကြိုက်ပါတယ်။အမေစုနဲ့ပြည်သူတွေနဲ့အဆက်အသွယ်အမြဲရှိအောင်ဘယ်လိုလုပ်ရင်ကောင်းမလဲလို့စဉ်းစားရင်းနဲ့ဒီစာကိုရေးဖြစ်သွားတာပါ။အစီအစဉ်လေးတစ်ခုတလေများရှိရင်ကောင်းမလားလို့ပါအမေအလုပ်ရမ်းများရှုပ်နေမလားမသိဘူးနော်မိသနာကျော်နဲ့မညူမဆုမြတ်မွန် VOA ကအားလုံးကိုသတိရပါတယ်အမြန်ဆုံးပြန်လာနိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ
်ဟုတ်ကဲ့ပါသောရရှင်သစ္စာရေလာချင်းရင်အမြန်ဆုံးပြန်လာနိုင်ကြပါစေလို့သစ္စာကပြောလို့ကျမတို့တွေအားလုံးပြန်လာကြပါတယ်အလုပ်တာဝန်နေနဲ့ဒီမှာနေနေရတာပါအလောက်ကလွတ်လို့လဲကျမတို့အဖွဲ့သားတွေမြန်မာနိုင်ငံကိုပြန်ရောက်လာကြတာတွေရှိရဲဆိုတာသောရရှင်သစ္စာနဲ့သိမယ်ထင်ပါတယ်နော်အခုလိုမျိုးကြိုဆိုတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်အီးမေးလ်သတင်းလောင်ပို့ပေးတဲ့အတွက်အရန်ကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်ဘကိုးတိုင်းသဲကုန်းမြို့နယ်စင်မီးဆွဲမြို့ကကိုမင်းညိုကတော့ VOA မင်္ဂလာပါခင်ဗျာတဲ့
ကျွန်တော်စီကိုပုံမှန်အီးမေးလ်သတင်းလောင်တွေကိုပို့ပေးထားတဲ့အတွက်ရန်ဝန်သာပါတယ်ကျေးဇူးလည်းအရန်တင်ပါတယ်ဒါဟာကျွန်တော်အတွက်ပထမအဆုံးပဲလေကျွန်တော်ကဝန်ထမ်းတူဖြစ်တာမို့ခီးထွက်နေရကနေခုမှပြန်ရောက်တာပါရောက်ရောက်ချင်းပဲအင်တာနက်ဆိုင်ကိုအပြေးလေးသွားပြီးဖွင့်ကြည့်လိုက်တော့ကျွန်တော်ရဲ့အီးမေးလ်အကောင့်နဲ့သတင်းလော်တွေပို့ပေးထားတာတွေ့ရတော့အတိုင်းမသိဝမ်းသာရပါတယ်ကျွန်တော် VOA ကိုစာရေးအီးမေးလ်တွေပို့ထားခဲ့ပေမဲ့ပြန်ကြားပြတာမတွေ့ရပါဘူ
းဟုတ်ကဲ့ပါအများသောအားဖြင့်တော့အခုလပိုင်းတွေဒီမှာမြန်မာနိုင်ငံကနေပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုဝင်ကြည့်လို့ရပြီဆိုတဲ့သောရရှင်တွေရဲ့စာတွေကိုရထားလို့နေရာပြောင်းပြီးတော့စူးစမ်းကြည့်ဖို့အကြံပြုချင်ပါတယ်ရှင်ကိုအောင်ကျော်သူဆိုတဲ့သောရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့နှုတ်ခွန်းဆက်လာရင်းနဲ့ VOA အစီအစဉ်တွေအတွက်ကျေးဇူးတင်ကြောင်းပြောလာတာပ
ါ VOA ဝိုင်းတော်သားတွေမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကပြောစရာမလိုတော့အောင်ကောင်းပါလေဝိုင်းတော်သူဝိုင်းတော်သားတွေရဲ့အတန်တွေကလည်းဆွတ်ဆောင်မှုရှိပါတယ်ဒီထက်ကောင်းတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးစီခြင်းပါလေဝန်ထမ်းတွေရဲ့အတန်တွေနဲ့ထုတ်လွှင့်တဲ့အစီအစဉ်တွေကကောင်းလို့တော့ဘယ်လိုမျိုးဝေဖန်ရမှန်းတော့မသိတော့ပါဘူးဗျာ VOA ဝိုင်းတော်သားတွေအားလုံးအသက်အရွယ်ရှည်ကြပါစေ
ဗီအိုကိုထာဝရအားပေးနေမဲ့ပရိသတ်တူပါဆိုရဲကိုအောင်ကျော်သူစာရေးပြီးတော့ဂျေဇုတင်ကြောင်းပြောလာတာဖြစ်ပါတယ်။ဗီအိုအစီအစဉ်တွေကိုအခုလိုမျိုးအားပေးနားဆင်တဲ့အတွက်ကြောင့်မလို့လဲကျမတို့ဘက်ကပြန်ပြီးတော့ဂျေဇုတင်ပါတယ်လို့ပြောပြရစေနော်။နောက်ထပ်သောရရှင်တူကတော့ VOE ကိုအမြဲချစ်နေသူလို့ပဲရေးထားတာပါသူကတစ်ခုလောက်တောင်းပန်ခြင်းပါတဲ့ VOE ကိုနားထောင်လာတာ10နှစ်ပြည့်ပါပြီဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကိုပို့ပေးပါလို့တောင်းပန်ပါတယ်ဆိုပြီးရေးလာတာပါဒီသောရရှင်က VOE ကိုအီးမေးလ်ကနေစာရေးလာတာမလို့ဒီသောရရှင်အီးမေးလ်ကြည့်ဖို့လွယ်ကူမယ်ထင်ပါတယ်နော်ဟုတ်ကဲ့အင်တာနက်ဆိုင်သွားပြီးရင်ဒါမှမဟုတ်လေကိုယ့်အိမ်မှာအင်တာနက်ရှိတယ်ဆိုရင်ကျမတို့ VOE website မှာကျမတို့ VOE အဖွဲ့သူအဖွဲ့သားတွေရဲ့ဓာတ်ပုံကိုကြည့်လို့ရပါတယ်။တကယ်လို့အဲ့လိုမှမကြည့်ဘူးဆိုရင်လည်း VOE ကနေ့စဉ်ဒါမှမဟုတ်အပတ်စဉ်ထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေမှာ VOE ဝိုင်းတော်သူဝိုင်းတော်သားတော်တော်များများရဲ့ပုံတွေကိုမြင်တွေ့နိုင်ပါတယ်ရှင်။ဒီသောရရှင်ကိုစာရေးတာကျေးဇူးတင်ပါတယ်လို့လည်းပြောချင်ပါတယ်။ဒါနဲ့ဒီတစ်ပတ်တော့ VOE သောရရှင်ရဲ့ရင်ဖွင့်စာတွေကိုတတ်နိုင်စမြများများလေးထုတ်လွှင့်ပေးသွားပါမယ်။အခုကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်။Carly Rae Jepsen သီဆိုထားတဲ့ Call Me Maybe ဆိုတဲ့သချင်းလေးကိုသရရှင်နဲ့သဘောကျမယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော Jepsen ရဲ့ Call Me Maybe ဆိုတဲ့သချင်းကိုသရရှင်နေနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အစီအစဉ်မပြီးဆုံးခင်မှာတော့သရရှင်နေအချင်းချင်းပေးပို့တဲ့မေတ္တာတိလက်ဆောင်အဖြစ်နဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းထုံးလွင်ဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုတော့သရရှင်နေရဲ့အရင်ဖွင့်စာတွေကိုကျမတို့အချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။စာကတော့ပထမဦးဆုံးဖော်ပြပေးခြင်းနဲ့စာကတော့တိုက်ပေါ်မရောက်ဖက်နဲ့လမ်းဘေးရောက်နေသူများဆိုတဲ့သရရှင်နေရေးလာတဲ့စာဖြစ်ပါတယ်ရှင်။ဒီသောရရှင်ကလှိုင်းသားရမြို့နယ်ကကိုကျော်လွင်ဖြစ်ပါတယ်။မလာတော့ကရေးလာတဲ့စာပါ
1994ခုနှစ်တုန်းကရန်ကုန်မြို့လှိုင်းနယ်မြေပေါ်မှာတဲဘော်ကနေတိုက်ပေါ်တင်မဲ့စီမံကိန်းသစ်ကြီးတစ်ခုချမှတ်ခဲ့ပါတယ်။အဲ့ဒီစီမံကိန်းကြောင့်လှိုင်းမြို့နယ်3ရပ်ကွက် 71 72 33 45 16 19လမ်းတွေမှာနေထိုင်ခဲ့ကြတဲ့အင်းရှင်တွေမဖြတ်မနေရဖြစ်ပြီးခဲ့ကြရပါတယ်။အိမ်တွေဖြတ်ပြီးတဲ့နောက်အိုးအိမ်ဦးစီးဌာနကိုဖြတ်ပြီးတဲ့အိမ်မက်လမ်းအမှတ်နဲ့ဖြတ်ခဲ့တဲ့အိမ်ပုံစံမျိုးစားပိုက်ဆံမြည်ဇင်းတွေကိုပေးသွင်းခဲ့ကြပါတယ်။ဝေယူစီဌာနကအသေးအမပြုစာရွက်စာနယ်ပေးကမ်းခဲ့ပြီးတိုက်ခန်းရဲ့အဲ့ဒီအချိန်ကကာလတန်ဖိုးပေးသွင်းမှမယ်ဆိုပြီးတော့လျှောက်လွှာတင်ခဲ့ကြပါတယ်။အိမ်ဖြတ်ခဲ့ရသူတွေမှာဝေယူစီဌာနရဲ့ဆောက်လုပ်ပြီးတိုက်ခန်းတွေကိုစောင့်မျှော်ပြီးတော့တန်ဖိုးငွေသွင်းနေထိုင်မှုငန့်လင့်နေခဲ့ကြတာဒီနေ့အထိပါပဲ။အကြောင်းမျိုးမျိုးနဲ့နှိစက်သူတွေတိုက်ခန်းတွေရရှိခဲ့ပေမဲ့လည်းတချို့ကတော့တိုက်ခန်းမရတဲ့အတွက်အိုးအိမ်ဦးစီးဌာနကိုမကြာမကြာသွားရောက်တွေ့ဆုံပြီးတရင်မေးတဲ့အခါစောင့်နေဖို့ပဲပြောဆိုခဲ့ပါတယ် အိမ်ဖြတ်ဘေးခံရသူတွေရဲ့မြေခွက်တွေမှာယူဇနာဦးထင်းမြင့်ပါဝင်လုံချင်းတိုက်တွေနဲ့ကုမ္ပဏီတစ်ခုရဲ့ကားငယ်တွေလောင်ရာဝင်းဖြစ်ပေါ်ပေါက်နေပါတယ်။ကားဝင်းကစနစ် A B ဂရန်ထုတ်ပေးထားပြီးတော့ကုမ္ပဏီရဲ့ဂရန်ပိုင်ပြီဖြစ်တဲ့အကြောင်းဆိုင်းဘုတ်တင်ထားတာကိုလည်းတွေ့ရှိရပါတယ်
။အခုတော့သူတို့ရဲ့အခွင့်အရေးတွေပြန်ရဖို့အတွက်ဒီကိုကျော်လင်းကဦးဆောင်ပြီးတော့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးမြင့်စွေနဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ဥက္ကဋ္ဌတို့ကိုတိုင်ကြားစာတွေပေးပို့ထားပြီးပါပြီ။ဆိုပြီးတော့ကိုကျော်လင်းကသူကြုံတွေ့နေရတဲ့အခက်အခဲတွေကို VOA ကတဆင့်အများပြည်သူသိရအောင်ဆိုပြီးတော့ဝင်းမျှလာပါတယ်။နောက်ထပ်ရင်းဖွင့်လာတဲ့သောရရှင်တစ်ယောက်ကတော့လျှက်စစ်စွမ်းအားဝင်ကြီးဌာနရေအားလျှက်စစ်အကောင့်ထက်ဖော်ရေးဦးစီးဌာနတိဆောက်ရေးခုနှစ်အထက်ကျိုင်းဟောင်းကဝန်ထမ်းတွေပါလို့ရေးလာတာပါသူတို့ဝန်ထမ်းတွေကြုံနေရတဲ့အခက်အခဲတွေကိုရေးပြလာတာဖြစ်ပါတယ
်ဝန်ထမ်းတွေစာဝတ်နေအဆင်မပြေလို့ပယံလက်သမားနဲ့မီးသွေးဖုတ်ဘီလက်မြေထမ်းနေရပါတယ်ဆက်ကြီးကားစုပ်တွေနဲ့လုပ်ငန်းအလုပ်ပြတနေ့ကိုစီကားလန်တက်မှတ်ဘာမှအလုံးမလုပ်ပဲချက်ကားစည်ရင်းတွေတက်ဝါရီတွေပြစက်သမားကားသမားတွေဟာကျွေးတွေထူစီကိုင်းတဲ့တာဝန်ခံတွေကပေးပါလိုက်ရောင်းစား AD တွေ AE တွေကမသိချင်အောင်ဆောင် SE နဲ့ ASE က3လမှတစ်ခေါက်စိုက်ထဲအလေရောက်ကျွန်တော်တို့ဝန်ထမ်းတွေကတော့ငှက်ဖျားနဲ့အကျွေးဘယ်တော့မှဝေးမလဲမသိပါဘူးဗျာပို့ဆိုတာကအထက်ကျိုင်းတောင်းလုပ်ငန်းခွင်မှာဆက်စုပ်ကားစုပ်တွေပဲရှိတယ်ဆက်သစ်ကားသစ်တွေလည်းမောင်းညင်ပါသေးတယ်ဗျာဘယ်တော့မှမောင်းရမလဲမသိပါဘူးလုပ်ငန်းမှာအလုံးမဖြစ်တာနှစ်နှစ်ရှိပြီဝန်ထမ်းတယောက်ကိုအကျွေးအနည်းဆုံးက3-4သိန်းရှိနေပြီဗ
ျထင်းချောင်းနှစ်ဘေးကဒုက္ခသည်ဝန်ထမ်းတွေကိုစားမောင်ကျိုင်ကသူတို့ကြုံနေရတဲ့အခက်အခဲတွေကိုသူတို့ရဲ့ဝင်ကြီးနဲ့ဒုဝင်ကြီးညွန်ကျုပ်တို့သိအောင်လို့ VOE ကရင်ဖွင့်လိုက်ရပါတယ်တဲ့လျက်စစ်ဆွမ်းအားဝင်ကြီးဌာနနဲ့ရေအားလျက်စစ်အကောင့်ထဲဖော်ရေးဦးစီးဌာနတိဆောက်ရေးခုနှစ်အထက်ကျိုင်းဟောင်းကဝန်ထမ်းတွေပါလို့ဒီစာထဲမှာရေးထားပါတယ်နောက်ထပ်သောရရှင်တယောက်ကတော့သမရာကြီးကြောင့် VOE ကပြောပြပေးပါခင်ဗျာဆိုပြီးတော့သမရာကြီးကိုရည်စူးပြီးတော့သူရဲ့မကျေနပ်ချက်ကိုတိုင်တန်းလာတာဖြစ်ပါတယ်။သူကတဲ့15သိန်းနဲ့ GSM ဖုန်း5ရန်သုံးဆွဲနေတဲ့သူတွေဖြစ်ကြပါတယ်တဲ့။သူတို့ဘလို့အခက်အခဲများကြုံတွေ့နေရပါလဲရှင်
။ဖုန်း5ရန်သုံးဆွဲတဲ့စာချုပ်မှာကနဦးပြည်သွင်းငွေကျပ်15သိန်းကိုဖုန်းဆက်လက်မသုံးဆွဲကျင်တဲ့ချိန်ကျပြန်အပ်တဲ့အခါဖြစ်စေဆက်သွယ်ရေးကပြန်သိမ်းတဲ့အခါဖြစ်စေပြန်လည်ထုတ်ယူခွင့်မရှိစေရဘူးဆိုပြီးချုပ်ဆိုထားပါတယ်။ဒီစာချုပ်မျိုးဟာစစ်ဆေးရတဲ့တက်ကတစ်ပတ်သက်ချုပ်ဆိုထားတဲ့စာချုပ်ဖြစ်ပါတယ်။တမာတမတ်မရှိတဲ့စာချုပ်မျိုးလည်းဖြစ်ပါတယ်။ကနဦးပြည်သွင်းငွေ15သိန်းနဲ့အငှားစာချုပ်ချုပ်ဆိုထားတာဖြစ်ပါတယ်15သိန်းနဲ့ဝယ်ထားခြင်းမဟုတ်ပါဘူးခုနှစ်ကကနဦးပြည်သွင်းငွေကျပ်5သိန်းနဲ့အငှားထပ်ချပါတယ်ကျပ်15သိန်းနဲ့ငှားတဲ့ဖုံးပြောက1မိနစ်50ဖြစ်သလို5သိန်းနဲ့ဖုံးကလည်း1မိနစ်ကို50ဖြစ်ပါတယ်ဒါကလည်းမှားယွင်းနေပါတယ်မကြာမီမှာ2သိန်းခွဲတဲ့ဖုံးတွေထပ်ချပြီး1မိနစ်ကို50ပဲသတ်မှတ်အောင်မယ်လို့လည်းကြားပါတယ်အင်မတန်မှမှားယွင်းတဲ့စီးပွားရေးတွက်ချက်မူလို့ထင်ပါတယ်အခုဆိုရင်ဒီမိုကရေစီဆိုးရလဲပေါ်နေပါပြီကနဦးပေးသွင်းငားရန်ကငွေကိုပြန်လဲညှိနှိုင်းပေးစေလိုပါတယ်ကနဦးပေးသွင်းငွေကိုပြန်လဲညှိနှိုင်းပြီး5သိန်းလို့သတ်မှတ်တဲ့ဆိုရင်15သိန်းဖုံးနေအတွက်ကျပ်10သိန်းစီကျပ်10သိန်းစီကိုလည်းပြန်ပေးစေချင်ပါတယ
်အခုအစိုးရလက်ထက်မှာတဲ့အရင်တော့အထက်အခွန်တွေတိုးကောက်နေပါတယ်ဓာတ်ဆီဈေးနှုန်းတို့ယထာကရေကွန်မီကွန်ဓာတ်တွေကိုလည်းတဲ့အရင်တော့နည်းနေတယ်ဆိုပြီးတော့ထပ်တောင်းပါတယ်ဒါကြောင့်မလို့အရင်တော့များနေတဲ့15သိန်းတဲ့တယ်လီဖုန်းရဲ့ငားရန်ကယူထားရငွေတွေများနေတာကြောင့်မလို့အခုပြန်ပြီးတော့အန်ထုတ်ပေးစေချင်ပါတယ်တဲ့တန်ရှင်းသောအစိုးရအနေနဲ့ပြန်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ပါတယ်တဲ့ဒါက15သိန်းတန်ဖုန်းငှားထားလို့ခံစားနေရပါတယ်ဆိုတဲ့သောရရှင်မျိုးမျက်သူဖြစ်ပါတယ်ဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာပဲနားပါရစေနော်နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်ရဲ့အစာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်ရှင်VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာကbemis@voanews.com ဖြစ်ပါတယ်အခုတေးတောင်းလာတဲ့သောရရှင်ရဲ့အလှရောက်ပါပြီနော်ကျွန်တော်ဘိတ်ကနောက်လေခုနှစ်လန်းက VOA ပရိသတ်ပါဆိုတဲ့သောရရှင်ကတော့ VOA ကိုအမြဲနားထောင်ရရှိသလိုအစီအစဉ်တွေအားလုံးကိုလည်းကြိုက်ပါတယ်တဲ့သတင်းထူးတွေကိုအချိန်နဲ့တပြင်းညီလွှင့်ပေးလို့လည်းကျေးဇူးတင်ပါတယ်ကျွန်တော်တငယ်ချင်းတွေနဲ့တကွာ VOA ကအဝန်ထမ်းတွေအတွက်ပါတချင်းတစ်ပုတ်လောက်တောင်းကျင်လို့ပါလို့စာရေးလာပါတယ်ပ ထမအောင်ဆုံးပို့တဲ့မေးလင်းမှုလည်းမပယ်လိုက်ပါနဲ့လို့ပြောချင်ပါတယ်တဲ့တချင်းလေးကတော့အစိုးရလေးပြူရဲ့အစာမျက်နှာ15တချင်းဖြစ်ပါတယ်ဒီတချင်းလေးကိုကော့တောင်းနှမိုင်းကဟေမာလင်းပုလောမျိုးမုံရွာမျိုးယုံကြည်ရက်ကလွှမ်းမိုးဝေကလည်းဒီတချင်းကိုပဲတိုက်တိုက်ဆန်ဆန်တောင်းလာတာပါလေးပြူရဲ့ဘင်္ဂလားပင်လယ်အော်ခွေတဲကအစာမျက်နှာ15ဆိုတဲ့တချင်းလေးထုတ်လွှင့်ပေးနိုင်မလားတဲ့ဒီတော့ဒီတစ်ခါဒီသောရရှင်တွေတောင်းဆိုထားတဲ့လေးပြူတီဆိုထားတဲ့စာမျက်နှာ15ဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးချင်ပါတယ်ရှင်တခြားသောရရှင်တွေလည်းဒီတချင်းလေးကိုကြိုက်မယ်လို့ပြောနေပါတယ်နော
်ဒိတ်တွေကမဝါပေမဲ့ငါတို့ဥဇလမတချို့နေရာကကောင်းနိုင်ရှိနေစေပါပဲဟိုတကွက်ဒီတကွက်ပေသာတဲ့ရင်လို့ကြည့်မကောင်းမေမဲ့မြင်ရတဲ့ဒိတ်ခွေမရှိတော့သိပေမဲ့ခါတလေတိုက်ဆိုင်မှုရင်ရှိလာတော့လဲမတမဲမြင်ကိုလွန်ပါတဲ့ပေါ်ရန်စက်တီတော့တရားမဟုတ်တော့လေကူစွာနဲ့ငါမေးမရဘူးကွယ်
ဒါပေးပို့နေကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက www.voanews.com/burmese ဖြစ်ပါတယ်။ဒီ ويه ကိုလဲစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေ။